This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားများပေါင်းတဘာဝပီစစ်အာဏာရှင်ဘေးတို့မှကင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်။ဒီကနေ့2025ခုနှစ်ဇန်နဝါရီလ20ရက်နေ့ Radio NUG ရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ပထမဦးစွာစီးရီးသတင်းကောင်းနှုတ်ချက်များကိုရန်တိုင်းမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီသောရဆင်များမင်္ဂလာပါခင်ဗျာကုချင်အစားပြီး2025ခုနှစ်ဇန်နဝါရီလ20ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီစီးရီးသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့ CDF KKG အခြေခံစစ်တပ်နန်းစင်မွဲဒုစစ်ဦးစီးချုပ်တက်ရောက်ခဲ့တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ် CDF KKG အခြေခံစစ်တပ်နန်းစင်မွဲကိုဒုစစ်ဦးစီးချုပ်တက်ရောက်ခဲ့တယ်လို့သတင်းရရှိပါတယ်CDF KKG တရင်နှစ်မှလေ့ကျင့်သင်ကြားပေးခဲ့တဲ့အခြေခံစစ်ပညာသင်တန်းအပတ်စဉ်ငါသင်တန်းစဉ်ပွဲခန္ဓာကိုဇန်နဝါရီလ19ရက်နေ့လယ်ပိုင်းချိန်မှာအောင်မြင်စွာကျင်းပပြုစီခဲ့ပါတယ်။သင်တန်းစဉ်ပွဲကို CDF KKG ဒုစီဦးစီးချုပ်တက်ရောက်ခဲ့ပြီးဖိတ်ကြားထားတဲ့ဧည့်သည်များလည်းတက်ရောက်ခဲ့ကြပါတယ်။အဆိုပါသင်တန်းစဉ်ပွဲမှာစံပြစု၊လက်ပြောင်စု၊ဇွဲစုနဲ့စည်ရေးပြအလှဆုံးစုအစရှိတဲ့တူးချင်းထူးချွန်စုများကိုလည်းပေးအပ်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးမင်းအောင်လှိုင်ကိုစစ်ရေးနဲ့သာဆုံးဖြတ်ရမယ်ဆိုတာအလွန်ရှင်းနေတာဖြစ်တယ်လို့သုံးသပ်တဲ့သတင်းကိုတင်ဆက်ပေးပါမယ်မင်းအောင်လှိုင်ကိုစစ်ရေးနဲ့သာဆုံးဖြတ်ရမယ်ဆိုတာအလွန်ရှင်းနေတာဖြစ်တယ်လို့ PDF Insight ကသုံးသပ်ဆိုပါတယ်ဇန်နဝါရီလအတွင်းစစ်ရေးသုံးသပ်ချက်တွေကိုဖော်ပြနေတဲ့ PDF Insight ကသုံးသပ်ဖော်ပြတာပါမင်းအောင်လှိုင်ဟာတာမန်ဆင်အနာသိန်းဗိုလ်ချုပ်တရားမဟုတ်ပါဘူးစစ်တပ်ရဲ့ဆိုးဝါးတဲ့အမွေအားလုံးကိုစက်ခန့်ထားသူဖြစ်တဲ့အပြင်လူတူးချင်းအငုံစိတ်တွေဉာဏ်ပညာနှုံနှဲမှုတွေပေါင်းထားတဲ့အစုအဝေးတစ်ခုပါပဲအဲ့ဒီနေရာကိုဘယ်သူထိုင်ထိုင်ဒီအတိုင်းဖြစ်ဖို့များပါလေဒီလိုလူတိုင်းတွေကိုပြောင်းလဲလာဖို့ကမဖြစ်နိုင်ပါဘူးစစ်ရေးနဲ့သာဆုံးဖြတ်ရမယ်ဆိုတာအလွန်ရှင်းနေတာဖြစ်တယ်လို့ဆိုပါလေလက်ရှိမှာတော်လိုင်းအင်အားစုတွေဟာစစ်ရေးကိုတင်ယူတဲ့အဆင့်ကျော်လွန်ခဲ့ပြီး EU ခေါင်းဆောင်များရော NUG ယာယီသမ္မတကပါအလွန်ရှင်းနေတဲ့လမ်းကြောင်းတွေချပြထားပြီးဖြစ်တယ်လို့ဆိုပါလေခင်ဗျာအခုတကတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့အကြမ်းဖက်စစ်အုပ်စုကြောင့်2024ခုနှစ်တနင်္ဂနွေလုံးမှာအမျိုးသမီး488ဦးအသက်ဆုံးရှုံးခဲ့ရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အကြမ်းဖက်စစ်အုပ်စုကြောင့်2024ခုနှစ်တနှစ်လုံးမှာအမျိုးသမီး488ဦးအသက်ဆုံးရှုံးခဲ့ရတယ်လို့ဇန်နဝါရီလ20ရက်မှာမြန်မာအမျိုးသမီးသမဂ္ဂမှထုတ်ပြန်ဖော်ပြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်စစ်အုပ်စုဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းဖို့ကြိုးပမ်းချိန်ကစပြီးဒီကနေ့ထိလင်းနေနေပါအတွင်စစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုများပါဝင်အမျိုးမျိုးသောလူခွင့်ရေးချိုးဖောက်မှုတွေကိုမျိုးမျိုးစုံနဲ့ဆက်လက်ကျူးလွန်နေခြင်းအကြောင်းမျိုးသမီးများဟာလည်းနေ့စဉ်နဲ့အမျှသက်ဆုံးရှုံးနေကြရပြီး2024ခုနှစ်တနှစ်လုံးမှာအမျိုးသမီး488ဦးအသက်ဆုံးရှုံးခဲ့ရတယ်လို့ဖော်ပြပါတယ်မြန်မာအမျိုးသမီးသမဂ္ဂဟာပဋိပက္ခကာလအတွင်းမြန်မာအမျိုးသမီးများရဲ့ရဲရင့်မှုနဲ့ရှင်သန်မှုများဟာတရားမျှတမှုနဲ့ဒဏ်လူညီမျှမှုအတွက်ထင်ဟပ်တဲ့အသံတစ်ခုဖြစ်ခိုင်မာစွာရပ်တည်လျက်ရှိပါတယ်ခင်ဗျာ
အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်မင်းသိဟန်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုနောက်ဆုံးရပြည်တွင်သတင်းများကိုကျမပူပူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။မင်္ဂလာညချမ်းပါရှင်။ခုချိန်ကစပြီး2025ခုနှစ်ဇန်နဝါရီလ20ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်သတင်းများစတင်တင်ဆက်ပေးပါမယ်ရှင်။ကျမကတော့ပူပူပါ။ပ ထမဦးစွာ UK ဝန်ကြီးချုပ်ဟောင်းနဲ့ပြည်အောင်စုဝန်ကြီးဒေါက်တာဆဆတွေ့ဆုံခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ UK ဝန်ကြီးချုပ်ဟောင်းနဲ့ပြည်အောင်စုဝန်ကြီးဒေါက်တာဆဆတို့တွေ့ဆုံခဲ့တယ်လို့ဇန်နဝါရီလ19ရက်မှာဝန်ကြီးချုပ်ဒေါက်တာဆဆကအသိပေးဆိုထားပါတယ်။ United Kingdom ၏ဝန်ကြီးချုပ်ဟောင်း Liz Truss နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာဟောပြောချက်ကိုတွေ့ပြီးနားထောင်ရတာထူးခြားတဲ့ဂုဏ်စရာပါပဲလို့ဝန်ကြီးကဆိုထားပါတယ်။2025ခုနှစ်သို့ခြေလှမ်းလာသည့်နေ့မှမြန်မာနိုင်ငံ၊အမေရိကန်ဗြိတိန်ကနေဒါနှင့်အီတလီတို့အကြားပုံမခိုင်မာသောမဟာဗျူဟာများမိဖက်ဆက်ဆံရေးများနှင့်ပုံမကောင်းမွန်သောထိတွေ့ဆက်ဆံမှုများရရှိပါသည့်ကြောင်းဝန်ကြီးချုပ်ကဆိုထားပါတယ်ရှင်။အခုဆက်လက်ပြီးတော့မတန်ဆန်းကလေးငယ်များ၏ပညာသင်ယူပိုင်ခွင့်ကိုချဲ့လက်ထားခြင်းညှင်းပယ်ခြင်းလိလူရှုခြင်းမပြုသင့်ကြောင်းယူနီဆက်မြန်မာထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးပါမယ်။မတန်ဆန်းကလေးငယ်များကိုလည်းတက်တူရဲရူကလေးများနှင့်အတူတကွပညာသင်ယူပိုင်ခွင့်ကိုခြံလက်ထားခြင်းညှင်းပယ်ခြင်းလိလူရှုခြင်းမပြုသင့်ကြောင်းယူနီဆက်မြန်မာမှဇန်နဝါရီလ20ရက်မှထုတ်ပြန်လာပါတယ်။ပညာရေးသည်ကလေးတိုင်းရရှိရမည့်မွေးရာပါအခွင့်အရေးဖြစ်ပါတယ်။တန်ဆွမ်းခြင်းမတန်ဆွမ်းခြင်းနှင့်ကလေးများ၏အမျိုးမျိုးသောနောက်ခံအရာများနှင့်မသက်ဆိုင်ပါမွေးရာပါအခွင့်အရေးတရဖြစ်သောအသက်ရှင်တန်ခွင့်ဖွံ့ဖြိုးတိုးတက်ခွင့်ကာကွယ်စောင့်ရှောက်မှုရပိုင်ခွင့်နှင့်ပူးပေါင်းပါဝင်ခွင့်စသောအခွင့်အရေးများကိုအကြာအာယုံမတန်ဆွမ်းသူများလည်းရရှိသင့်ပါတယ်။မွေရပါအခွင့်ရေးတစ်ခုဖြစ်သောတက်တူရွယ်ရူကလေးများနှင့်အတူတကွပညာသင်ယူပိုင်ခွင့်ကိုခြံလက်ထားခြင်းညင်ပယ်ခြင်းလိလူရှုခြင်းမပြုသင့်ပါလို့ဆိုပါရယ်ဒါကြောင့်အကြအာယုံမတန်ဆွမ်းသောသူများမှသင်ယူနိုင်သည့်နည်းလမ်းကိုရှာဖွေပြီးထိုနည်းလမ်းဖြင့်သင်ပေးနိုင်ရန်အတွက်ပံ့ပိုးဆောင်ရွက်ပေးရန်လိုအပ်တယ်လို့ဆိုပါရယ်အကြအာယုံမတန်ဆွမ်းကလေးများတဦးတယောက်မကြမ်းလူတိုင်းအကျုံးဝင်ပညာရေးကိုရရှိအောင်ပံ့ပိုးကူညီရန်အတွက်အကြအာယုံချို့ယွင်းသောကလေးများအတွက်လူတိုင်းအကျုံးဝင်ပညာရေး Inclusive Education for Hearing Impairment Online တင်နန်းကိုအခမဲ့တက်ရောက်ရန် UNICEF မြန်မာကကြေညာထားပါတယ်ရှင်။အခုတစ်ခါဆက်လက်ပြီးတော့နိုင်ငံတကာရှိစစ်ကောင်စီအမှုထမ်းတန်ရုံနဲ့တန်မတ်များအလင်းဝင်ရောက်ဖို့ကမ်ပိန်းလှုပ်ရှားရန်စီစဉ်မှုများရှိနေတဲ့တဲ့တင်ကိုတင်ဆက်ပေးပါဦးမယ်။နိုင်ငံတကာရှိစစ်ကောင်စီအမှုထမ်းတန်ရုံနဲ့တန်မတ်များအလင်းဝင်ရောက်ဖို့ကမ်ပိန်းလှုပ်ရှားရန်စီစဉ်မှုများရှိနေတယ်လို့ဇန်နဝါရီလ20ရက်မှာပြည်ပရောက်တော်လှန်ရေးအင်အားစုများတဲ့မှမြန်မာတအုပ်ကရေဒီယို NUG ကိုပြောပါရယ်ဒီအတွက် public campaign လဲလုပ်ဖို့အစီအစဉ်သူတွေရှိပါတယ်လို့၎င်းကဆိုပါရယ်လက်ရှိမှာစကားဆာရဲ့အမှုတော်ထမ်းတဲ့တန်အမတ်နဲ့တန်ယုံများဟာနိုင်ငံတကာရောက်မြန်မာအင်အားစုများကိုအကူအညီပေးခြင်းမရှိဘဲစစ်ကောင်စီလက်ညှိုးချက်အတိုင်းဆောင်ရွက်လျက်ရှိပါတယ်။စကားဆာပြုတ်ကြရင်တန်ယုံတွေဘလို့ပြန်ယူရမလဲဆိုတဲ့အရာကအဲ့ဒါကပြဿနာအလင်းမရှိပါဘူး။တန်ယုံအလုံးကအစိုးရပိုင်မဟုတ်ဘဲနိုင်ငံပိုင်သာဖြစ်တာမို့အာဏာလက်လွတ်ဖြစ်သွားသူကအဲ့ဒီတန်ယုံကိုဥပဒေအရဆက်လက်သုံးဆဲနေထိုင်ခွင့်မရှိတော့လို့ပါလို့တော်လှန်ရေးအင်အားစုဘက်ကတဦးကလည်းသုံးသပ်ပြောပါတယ်ရှင်။အခုနောက်ဆုံးအနေနဲ့အာဆီယံမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ဖြစ်အော်တမန်ဟော်ရှင်ကိုခန့်အပ်တဲ့သတင်းကိုတင်ဆက်ပေးပါမယ်။အာဆီယံမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ဖြစ်အော်တမန်ဟော်ရှင်ကိုခန့်အပ်လိုက်တယ်လို့သိရပါဗျ။အဆိုပါခန့်အပ်မှုက Free Malaysia Today ကကိုးကားဖော်ပြပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးမိုဟာမက်ဟာရှန်ကဇန်နဝါရီလ19ရက်မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးတွင်တဘာပတိအဖြစ်ဆောင်ရွက်ပြီးနောက်သတင်းစာရှင်းလင်းပွဲတွင်မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်အတ်မန်အားခန့်အပ်ကြောင်းကြေညာခဲ့တယ်လို့သိရပါဗျ။အာဆီယံဝန်ကြီးတွေကမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အဖြစ်တန်စရီအတ်မန်ဟာရှင်ကိုထောက်ခံပြီးသူရဲ့လုပ်ပိုင်ခွင့်ကိုဖြည့်ဆည်းပေးရမှာထောက်ခံကြောင်းဖော်ပြခဲ့ပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ဇန်နဝါရီလ20ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်အရှေ့မြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝချွမော်နဲ့တောင်ပိုင်းဒေသများတွင်လည်းအရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့အရှေ့ပိုင်းတို့တွင်ညအပူချိန်များဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးအေးပူလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကယင်းနီပြည်နယ်နဲ့ကယင်းပြည်နယ်တို့တွင်နံနက်ပိုင်းမြူတူများကျဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်နောက်တောင်ပိုင်းနဲ့တောင်ပိုင်းတို့တွင်တိမ်ထူထပ်နိုင်ပြီးကပလီပင်လယ်ပြင်နဲ့ကြံပင်လယ်ပင်လယ်တို့တွင်တိမ်အထက်အထက်ဖြစ်ထွန်းနိုင်ပါတယ်။မိုးအခြေအနေမှာတပြီလုံးတွင်အများအားဖြင့်တာယာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာရခိုင်ကမ်းရိုးတန်းဘက်တွင်လေသည်ရှစ်တောင်ဘက်မှတနိုင်ငါးမိုင်မှဆယ်မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှဲငယ်ရှိနိုင်ပါတယ်။မုတ်တမကွေးနဲ့တနင်္သာရီကမ်းရိုးတန်းဘက်တွင်လေသည်အရှေ့ဘက်မှတနိုင်ဆယ်မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထက်အထက်ရှိနိုင်ပါတယ်ရှင်။ဇန်နဝါရီလ22ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာ မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်ရှင်းမြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းမော်နဲ့တောင်ပိုင်းဒေသများတွင်လည်းအရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းအလဲပိုင်းနဲ့ရှေ့ပိုင်းတို့တွင်ညဘူးချိန်များဆက်လက်ရော့ကျလာနိုင်ပြီးအနည်းငယ်အေးပိုလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်း၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်၊ပဲခူးတိုင်း၊ကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်းမြူတူများကျဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်နောက်တောင်ပိုင်းနဲ့တောင်ပိုင်းတို့တွင်တိမ်ထူထပ်နိုင်ပြီးကပလီပင်လယ်ပြင်နဲ့ကျန်မင်္ဂလာပင်လယ်တို့တွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။မိုးအခြေအနေမှာတပြည်လုံးတွင်အများအားဖြင့်သားရနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာပခိုင်ကယုံနံပါတ်တွင်လေသည့်အရှိတောင်ဘက်မှတနင်္ဂနွေ9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ရှိနိုင်ပါတယ်။မုဒ္ဓမာကွေးနဲ့တနင်္သာရီကယုံနံပါတ်တွင်လေသည့်အရှိတောင်ဘက်မှတနင်္ဂနွေ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင့်အတက်ရှိနိုင်ပါတယ်ရှင်။
Radio NUG မှာဆက်လက်အတန်းလွှင့်ပေးနေပါတယ်။အခုတခါတော်လိုင်းကဗျာအစီအစဉ်ကဏ္ဍမှာတော့တီအိုစော်ရေးထားပြီးຫນွေဦးမိုးဖတ်ထားတဲ့အမောင်ခိရဲ့ညာဆိုတဲ့တော်လိုင်းကဗျာကိုနားဆင်ကြမှာဖြစ်ပါရဲ့ရှင
်။အမောင်ခိရဲ့ညာလုံလုံကျုံကျုံအိတ်နေရတာကိုကမလုံမချုံစိတ်တွေဖြစ်စေရတာပါ။အိမ်ဆိုတာတိမ်လိုပါပဲတွေးတိမ်ဆိုတာအိမ်လိုပါပဲလို့ဟိုအဝေးကောင်းကင်ကိုငင်းငေးကြည့်နေရင်ကြိုးစားအရာရှာသူတွေတကယ်ဆိုပြန်စရာမရှိတော့လေအိမ်ကိုပြန်မင်းအိမ်ကိုပြန်ကျင်တယ်လို့ညညာဆိုခဏခဏထထရောင်ရမ်းကြတဲ့တောကတောင်တန်းပေါ်ကဂန္ဓာယခရီးသွားတွေပျော်တခါနိုးတဝက်တပြင်းပူတလှဲ့နဲ့ဘုံတနတ်တန်ကြစိုးရင်စိတ်ပွားပြီးနားဆွင့်အိတ်ဆက်ကြရတဲ့သူတွေဖျောင်းလိုပုံသွင်းကောင်းတဲ့အရွယ်အမြင့်တွေကြံရစ်တာကတစစီဖြစ်သွားတဲ့ရွာကြောင်းအိမ်နဲ့ကစားဖော်တို့ရဲ့ပုံရိပ်တိတ်တဆိတ်ကြိတ်ဆက်သူတွေရှိသလိုညာညာဆူလန့်လန့်အောင်ငုံနေမလားအနာကတ်လို့တင်စားပေမယ်အနာကတ်မဲ့သွားတယ်ကလေးတွေအခုကာလမျိုးကတမိုးရိပ်အောင်ငင်းငိမ့်အေးအေးအိပ်ပျော်ခွင့်လေးရတာကိုကပဲမလုံမလဲစရာမလုံမချုံစိတ်တိုးတိတ်စွာဖြစ်စေစိတ်တရားပရပွားနဲ့မိစ္ဆာတံပန်ဖြန့်နေသမျှလက်ပြာတန့်ဖို့မလွယ်တဲ့ညာဒီအိုးစော
ရေဒီယို NUG ပရိသတ်များရှင်အခုကျမ်းမာရေးပညာပေးအစီအစဉ်မှာတော့ခက်ခဲကြက်တဲတဲ့ကာလမှာဖြစ်လေရှိသောစိတ်ပိုင်းဆိုင်ရာလက္ခဏာများဆိုတဲ့ခေါင်းစဉ်နဲ့ချယ်ရီဆိုးမြင့်စိတ်ကျန်းမာရေးတင်ဒန်းနီးပြမှတင်ဆက်ပေးမှာဖြစ်ပါရယ်ရှင
်အားလုံးပဲမင်္ဂလာပါချယ်ရီဆိုးမြင့်မှာစိတ်ကျန်းမာရေးတင်ဒန်းနီးပြတယောက်ပါဆိုတော့ကျွန်မဒီကနေ့ပြောပြပေးခြင်းတဲ့အကြောင်းအရာကတော့အခုလိုမျိုးနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့ကာလတွေကြောက်ရွံ့ထိတ်လန့်စရာဖြစ်ပျက်တွေကိုကြုံတွေ့နေရတဲ့ကာလတွေမှာကျွန်မတို့လူသားတွေမှာစိတ်ပိုင်းဆိုင်ရာကျန်းမာရေးကိုဘယ်လိုထိခိုက်နိုင်တယ်လဲစိတ်ပိုင်းဆိုင်ရာမှာဘယ်လိုလက္ခဏာတွေပြတတ်တယ်လဲဆိုတဲ့အကြောင်းကိုဝေမျှပေးသွားချင်တာဖြစ်ပါတယ်ဆိုတော့လူအများစုမှာအခုလိုကြီးမားတဲ့အဆိုးပါရောက်တဲ့အခြေအနေတွေကိုရောက်တဲ့ကြုံရတဲ့အခါမှာလူတွေမှာစိတ်ပိုင်းဆိုင်ရာကိုလာပြီးတော့ရိုက်ခတ်တဲ့လက္ခဏာတွေဖြစ်တတ်ပါတယ်စိတ်ပိုင်းဆိုင်ရာမှာဆိုလို့ရှိရင်လူတွေမှာစိုးရင်ပူပန်တာတွေဆိုရင်ကြောက်ရွံ့တာတွေနောက်တော့တောကရောက်တာပေါ့နော်ပူဆွေးဝမ်းနေတာမျိုးတွေမကြခဏဖြစ်တတ်ကြတယ်ပြီးတော့တစ်ခုခုကိုဘာမှန်းမသိဘဲနဲ့ကြောက်ရွံ့နေတာမျိုးတွေပေါ့နော်စိတ်ထဲမှာကြောက်ရွံ့ဆိုရင်စိတ်အမြဲတမ်းဖြစ်နေတာမျိုးတွေလည်းဖြစ်တတ်ပါတယ်နောက်တစ်ခုကကိုယ့်ကိုအပြစ်တင်တာရှက်ရွံ့တာမျိုးအခံစားတတ်ပါတယ်အပြစ်တင်တယ်ဆိုတာကဥပမာကိုချစ်ခင်ရတဲ့သူတွေကိုယ့်ရဲ့မိတ်ဆွေအပေါင်းအသင်းငယ်ချင်းတွေအသက်ဆုံးရှုံးသွားတာတွေနော်ဖန်စီနှိပ်စက်ခံရတာမျိုးတွေဒါတွေကိုကြုံတွေ့ရတဲ့အခါမှာကိုကဘာမှမကူညီပေးနိုင်ဘူးကိုကမကာကွယ်ပေးနိုင်ဘူးဆိုတော့ကိုကိုအပြစ်တင်စိတ်ကိုရှက်ရွံ့စိတ်တွေဖြစ်လာတတ်ပါတယ်ကို့မှာနောက်တစ်ခုကကြတော့ကို့မှာ ဘလိုမျိုးမကောင်းတဲ့ဖြစ်ရက်တွေလာပြီးတော့ဖြစ်မလဲဆိုတဲ့ဟာကိုထပ်ဖန်တလဲလဲအတွေးပေါ်နေတာမျိုးပေါ့နော်။ငါမှတစ်ခုခုဖြစ်တော့မှာလား။ငါအသက်ဆုံးရှုံးရတော့မှာလား။ဒါမှမဟုတ်ငါဖန်းစီနှိမ့်ဆက်ခံရတော့မှာလားစသဖြင့်ပေါ့။ဒီလိုအတွေးတွေဟာလည်းကိုယ်ခေါင်းထဲမှာမတွေးပင်မဲ့ထက်ခါတလဲလဲရောက်လာတာမျိုးတွေလည်းဖြစ်တတ်ပါတယ်။အဲ့တော့လူတွေမှာအခုအချိန်မှာတယောက်နဲ့တယောက်ဝေးကွာနေတာမျိုးတွေနော်။ဟိုဆက်သွေးရခက်ခဲတာမျိုးတွေဖြစ်တဲ့အခါကျတော့အထီးကျန်တဲ့စိတ်တွေလည်းဖြစ်တတ်ကြတယ်။ပြီးတော့တခါတလေကြာရင်ကျမတို့တွေခံစားချက်တွေမှာဟိုဘာမှမခံစားရသလိုမျိုးပေါ့နော်အရန်ထုံသွားတာမျိုးတွေလည်းဖြစ်တတ်တယ်အဲ့တော့ကိုကဝန်နေနေတာလားဒါမှမဟုတ်ကြောက်နေတာလားဒါမှမဟုတ်စိုးရိမ်နေတာလားဘာမှမခံစားတတ်တော့တာမျိုးတွေလည်းဖြစ်တတ်ပါတယ်နောက်ရုပ်ပိုင်းဆိုင်ရာမှာဆိုရင်မကြာခဏခေါင်းကိုက်တာပေါ့နော်ခေါင်းနေခဏခဏကိုက်တာမျိုးတွေဒါကစိတ်ပိုင်းဆိုင်ရာထိခိုက်မှုကနေပြီးတော့မှရုပ်ကျမတို့ရဲ့ရုပ်ပိုင်းဆိုင်ရာကိုလာပြီးတော့ရိုက်ခတ်တာဖြစ်ပါတယ်ခေါင်းခဏခဏကိုက်တာတွေသတိထားမိမှာပါနော်နောက်ပင်ပင်ပန်းပန်းလဲအလုံးမလုံးရပဲနဲ့ခန္ဓာကိုယ်ကအရန်ကိုပင်ပန်းနွမ်းနယ်နေတယ်လို့မျိုးဖြစ်တာမျိုးတွေလည်းခံစားရလေရှိပါတယ်နောက်ထပ်အိတ်မပြောတာမျိုးတွေပေါ့နော်ညာဘက်အိတ်မပြောတာပြီးတော့အိပ်ပြီးလို့ရှင်လေတရီးနိုးလာတယ်ပြီးရင်ပြန်အိပ်လို့မရတာမျိုးတွေလည်းဖြစ်တတ်တယ်။နောက်အိမ်မက်ဆိုးတွေမကြခဏမှတ်တာမျိုးတွေလည်းဒီကလာတွေမှာကြုံရတတ်ပါတယ်။တယောက်ယောက်ကကိုယ်နောက်ကနေလိုက်တာမျိုးတွေဒါမှမဟုတ်တခုခုတည်းကို၆ကြီးတခုခုတည်းကိုပြုတ်ကျသွားတယ်ဆိုတဲ့ဟာမျိုးတွေပေါ့နော်။ဒါတွေကတာမန်တုံ့ပြန်တတ်တဲ့တုံ့ပြန်ချက်တွေပါပဲ။နောက်ဖြစ်လေရှိတာကတော့အစားစားခြင်းစိမရှိတာမျိုးတွေအစားတောက်ပြတ်တယ်။ဘာအရသာမှမရှိဘူးဆိုတဲ့ဟာမျိုးတွေလည်းဖြစ်တတ်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီခန္ဓာကိုယ်အတွက်သားတွေပေါ့နော်။နာကျင်ကြိုက်ခဲနေတာမျိုးတွေကိုဘာမှအလေးပင်မာတာမျိုးတွေနာအောင်လုပ်တာမျိုးမရှိပင်မဲ့လို့လေခန္ဓာကိုယ်ကြွက်သားတွေကသူ့အလိုလိုတင်းမာပြီးတော့မှနာကျင်ကြိုက်ခဲတာမျိုးတွေလည်းဖြစ်တတ်တယ်။နောက်တချို့လူတွေမှာဆိုလို့ရှိရင်တော့မကြာခဏမျက်ရည်ကျတဲ့ငိုတာပေါ့နော်ငိုကြွေးလွယ်တာမျိုးတွေလည်းဖြစ်တတ်တယ်။နောက်တချို့လူတွေမှာကျတော့အရက်တမမဟုတ်ရင်မူးယစ်ဆေးဝါးပေါ့နော်မူးယစ်ဆေးတဲ့အရာတွေကိုပို့ပြီးတော့မှသုံးဆွဲမိလာတာမျိုးတွေလည်းဖြစ်တတ်ပါတယ်။တခါတလေကျရင်ကျမတို့တွေဟာတကယ်ကိုဆိုးဝါးတဲ့ကြမ်းတမ်းတဲ့အခြေအနေတွေနဲ့ကြုံတွေ့ရတဲ့အခါကျတော့အဲ့ဒီအဖြစ်ပြက်ရဲ့အစိတ်အပိုင်းတချို့ကိုမမှတ်မိတာမျိုးတွေပေါ့နော်စဉ်းစားလို့မရတာမျိုးတွေကျမတို့ memory လို့ပြောရဲမှတ်ဉာဏ်တချို့ပျောက်ဆုံးသွားတာမျိုးတွေလည်းဖြစ်တတ်ပါတယ်အခုလိုကာလတွေမှာကိုတိုင်းလည်းဟိုစိုးရင်ကြောင်ရုံနေရတယ်ပြီးတော့ကိုယ့်ရဲ့မိသားစုဝင်တွေကိုလည်းစိုးအတွက်လည်းစိုးရင်ပူပန်ပေးနေရတဲ့အခါကျတော့ဟိုပို့ပြီးတော့မှကိုမကာကွယ်နိုင်တာမျိုးတွေเนาะမိသားစုဝင်တွေကိုမဆောက်ရှောက်နိုင်တာမျိုးတွေစိုးရင်လွန်ပြီးတော့မှဖြစ်တာမျိုးတွေလည်းကြုံရတတ်ပါတယ်တချို့တွေဆိုလို့ရှိရင်ကျမတို့ရိုးရိုးရှင်းရှင်းငါဒီနေရာကိုသွားမယ်ဒါကိုစားမယ်ဒါကိုလုပ်မယ်ဆိုရက်တာမန်ဆုံးဖြတ်နေကြဆုံးဖြတ်ချက်တွေကိုတော့မှကျမတို့ဆုံးဖြတ်ခက်ခဲလာတာမျိုးတွေလည်းရှိတတ်ပါတယ်ဆိုတော့ဒါကတော့အကြမ်းမြင်ရေပူရအဖြစ်ကျမတို့ကြုံတွေ့ရတတ်တဲ့လက္ခဏာတွေဖြစ်ပါတယ်ဒါကိုလူတိုင်းခံစားရမယ်လို့တော့ပြောတာမဟုတ်ပေမဲ့လူတစ်ယောက်နဲ့တစ်ယောက်အနည်းနဲ့အများမတူဘူးပေါ့နော်တချို့လက္ခဏာတွေကတော့ဟိုတချို့သူတွေမှာဖြစ်တယ်တချို့လူတွေမှာမဖြစ်ဘူးဆိုတာမျိုးတွေလည်းဖြစ်နိုင်တယ်ဒါပေမဲ့ဒါကတော့ကျမတို့ဒီလိုမျိုးအခြေအနေကာလတွေမှာလူတွေမှာကြုံရတတ်တဲ့ရေဘူးရလက္ခဏာတွေပြပြပေးသွားတာပဲဖြစ်ပါတယ်ဆိုတော့တချို့ကြတော့အချိန်ကာလနည်းနည်းကြာလာတဲ့အခါမှာဒီလက္ခဏာတွေကသူ့အလိုလိုပြန်ပြီးတော့မှရော့ပါတတ်တာသွားတာမျိုးရှိတတ်တယ်အကယ်၍ကိုယ့်ရဲ့ဘေးနားမှာဖေးမကူညီပေးနိုင်တဲ့သူတွေပေါ့နော်ကိုယ့်ကိုစာနာနားလည်ပေးနိုင်တဲ့သူတွေရှိတယ်ဆိုလို့ရှိရင်ဒီလက္ခဏာတွေကအချိန်ကာလတူတူအတွင်းမှာပဲပြန်ပြီးတော့ပြေပြောက်သွားတတ်တယ်အဲ့လိုမဟုတ်ဘဲနဲ့ကိုယ်တိုင်ကလည်းကိုယ့်ကာကွယ်ဆောက်ရှောက်တာမျိုးကိုယ့်ကယူဆိုင်တာမျိုးတွေမလုပ်ဘူးပြီးတော့ကိုယ့်ရဲ့ဘေးနားမှာလည်းဒီမိတ်ဆွေအတိုင်းဝိုင်းပေါ့နော်။ကူညီပေးမဲ့သူတွေမရှိဘူးဆိုလို့ရှိရင်ဒီလက္ခဏာတွေကရေတို့မဟုတ်ဘဲနဲ့ရည်ရှည်စိတ်ချမ်းသာရေးပြဿနာတွေအထီကိုရောက်သွားနိုင်ပါတယ
်။ Radio Energy မှာဆက်လက်အတန်းလွှင့်ပေးနေပါတယ်အခုပြောစားအစီအစဉ်မှာတော့ကဘာတိုင်ဆုံးမောင်စင်မုံရေးထားပြီးလွတ်လပ်တွေဦးဖတ်ထားတဲ့အပြည့်ရှိမဲ့တက်ဝေးဆိုတဲ့ခေါင်းစဉ်နဲ့ပြောစားကိုနားဆင်ကြမှာဖြစ်ပါရဲ့ရှင်
။အပြည့်ရှိမဲ့တက်ဝေး TNL ကလည်းပြောင်းပြင်လို့မောင်းတင်ပြီး MNDA ကလည်းဆက်အုပ်မဲ့ခရီးတွေလက်ခုပ်တီးမန်းတဲ့စကိုင်းကလည်းကန်းနဲ့ဝိုင်းတော့မယ်လူဝန်တွေကလည်းအညာအထာနဲ့ဘာညာတာရကာတော့မယ်AA ကလည်းရီရောကုံရောတောင်တန်းရောမြေပြန့်ပါချီဆန့်လာဒူဝါတွေကလည်းထုထုချာချာကစ်ကရင်မာလည်းတရစ်ပြီးတရစ်တထစ်ပြီးတထစ်တက်နေပြီးတော့ဘက်ချီတနင်းသာရီချင်းလဲပြင်းချက်မပြတ်ဒရဆက်ကရင်ညီကလည်းတစ်ဖြတ်ပြီးတစ်ဖြတ်ပြတ်ထွက်လူလူဒနုကလည်းထုချက်ဥအတွက်ကတော့သူ့ထက်ငါကြီးပဲတောက်ဝေးမှာအပြတ်ရွှေ့မယ်မအလာဖို့ပတ်ကိုစရာမရှိတက်အဖို့လဲထပ်ဝေးစရာမရှိအလုံးနေထီတန်းတိုင်းပြည်တိဆောက်26ခွေးတက်ပြုတ်သွား25ရောင်နောက်စတုံးပါဆိုသလိုအကောင်နောက်ဒရုန်းပါဒုံးပါ ကရားတည်းဆိုပြီးသွားရှုပ်တာနားမဆုပ်တာကံကောင်းမအားလားလဲပြဲတဲ့ပြူတူဟိုကူးဒီပြေးခွေးနေစရာမရသေးပါချစစ်ကြောင်းတိုင်းလဲအတင်းချိုင်းဖြစ်စစ်သားနဲ့တတ်တူမိသားစုတွေခင်ဗျာဘယ်အယူလင်လောက်ရမှန်းမသိမအားလားကိုပဲတချစ်ပြရမလားစိုးဝင်းကိုပဲထိုးသွင်းလိုက်ရမလားရာများနေကြရတဲ့မုတ်ဟင်းကားအကာလအခက်ဖြီမရအသက်သေးကြခြေလက်ပြတ်ကြပြုံးကြသုံးမရလူတုကမုန်းကြလင်အတွက်သားအတွက်ယူကျုံးမရသားသမီးတွေပါလူလုံးမလှလို့ရှေ့ဆက်ရမယ်ဘဝအတွက်အပူလုံးကြွအခုတတရလှိုင်းကစစ်ရေးလှိုင်းတသက်မဟုတ်မြို့ပြလူတုဆန့်ကျင်တွန်းလှန်ပုံကံမှုလှိုင်းပါတပါးဒီလာမှာစားဝတ်နေရေးခက်ခဲတဲ့ကြားငွေရှာရခက်တဲ့ကြားဘာဆိုဘာမှအဆင်မပြေတဲ့ကြားမှာရင်းနှစ်တီးခြားသားသမီးယရနာတွေကိုပြန်ပေးဆွဲစစ်ကြုံလှုပ်ခိုင်းတဲ့ဒဏ်ကိုအလူးလဲခံနေရလင်သားတွေကိုစစ်ပေါ်ထန်းခိုင်းတာမဟာတရားခံရစားစရာရှာရခက်တယ်လို့လျှက်စစ်မရှိလို့ချက်ဖို့ပြုတ်ဖို့တောက်ရည်သုံးရည်ရဖို့ပါခက်လားချင်းမီသွေးလဲတဖြည်းဖြည်းပါရှာလာနိုင်ပါ ਈ ဖို့ဝေးတွားရည်စားရည်တော့မလွယ်တော့တာကြီးလန့်စားစားနေရတဲ့မြို့ပြဟာရက်တီရှင်တန်ဖို့ကဘက်ဆုံခက်ခက်လားတက်ပြီးရင်တက်လာတဲ့ဈေးနှုန်းရှားပြီးရင်ရှားလာတဲ့ပစ္စည်းတွေနဲ့ချစ်တီးတွေအခွင့်ထူးခံတွေနဲ့ပြဿနာတွေပိုကြီးထွားလာစစ်ရာဇဘုတ်ဂိုင်းအောက်ကနှိပ်ဆက်အနိုင်ကျင့်မှုတွေမလုံခြုံမှုတွေထဲလိုင်းစင်ရဓမြတခိုးတွေကလည်းအမျိုးမျိုးဆူရွာတောင်းကြန်လာတုတ်ကြီးတကားကနဲ့အုတ်ကြီးနွားရဲရတ်ထဲရွာထဲမှာတိုင်းပြည်ဗန္ဒာအချောင်ရထားတဲ့ခိုးထားဝက်ထားညစ်ထားကစ်ထားတဲ့စစ်အုပ်စုအခွင့်တူးခံတွေရဲခရိုနီတောက်တိုင်တွေကလွဲဘယ်သူမှအဆင်မပြေတော့တာအလုံးစုံပြက်ဘက်ဆုံအခက်မှာလှိုင်းကျက်ညီချီလာတော့မှာပြေကျိုးငစစ်အုပ်စုကြောင့်တိုင်းပြည်ကရစရာမရှိအောင်အရှင်းပြတ်သွားပြီလူငယ်မှန်သမျှတနတ်ပြစ်တတ်သွားပြီတနတ်ကင်ထားရမယ်လို့သိသွားပြီတနတ်ဆိုတာစစ်သားပဲကင်ရတဲ့ဟာမဟုတ်တနတ်ကင်ထားတဲ့လူရုပ်ထင်ရလှုပ်လို့ရတဲ့ခေနေရစ်ပြီကိုပိုက်ဆံနဲ့ကိုတတ်မဲ့တက်ဘယ်သူမှဆက်ပြီးပလင်မအပ်တော့တတ်မတော်လို့မသိမှတ်တဲ့နောက်တပ်ပင်စင်လဲမရှိတော့ကို့ငွေနဲ့ကို့ရက်နဲ့ကို့တက်ကိုထောင်ပြီးပြီတပ်ပိုင်ဆိုတာတွေလဲအရက်ပိုင်တော့မီတက်နဲ့ဆက်ဆက်ရင်ကိုတရက်ချင်းပြန်စစ်ဆေးအပြစ်ပေးခံရတော့မီလူတို့တီးခံစိတ်ဂျိတ်ပိတ်သွားပြီမြမမြေအပြင်မှာဘယ်နေရာကမှတက်ကိုလက်ခံဆက်ဆံမှုမရှိတော့ပြီးပြီစစ်မင်း30မတရားရယူခဲ့သမျှပြန်ပေးရမီဖျက်ခဲ့သမျှပြန်ဆောက်ရမီကျူးလွန်သမျှပြန်ခံရမီတင်တို့ဒီနိုင်ငံတော်မဟုတ်နိုင်ငံဝန်တန်းလည်းမဟုတ်စစ်ရာဇဝတ်သားများသာဖြစ်ကြသည်နိုင်ငံကိုကာကွယ်သူမဟုတ်နောက်ဆုံးတိုက်ရပါပစ္စည်းဖြစ်တဲ့အချုပ်ချာအာဏာကိုယ်တော်တခိုးစီနဲ့ရောင်းစားသူဖြစ်သည်တင်တို့သည်ဒီနိုင်ငံအရေးနဲ့လားလားမျှမသက်ဆိုင်ရွေးကောက်ပွဲကျင်းပခွင့်မပြောနဲ့မဲပေးခွင့်မျှပေမထိုက်နိုင်ငံသားဖြစ်ပင်မထိုက်တန်တော့တဲ့အမနုဿများသာဖြစ်ချေတော်သည်တကားရေးသူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပါ
Radio NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တော်လိုင်းတိခိတာအစီအစဉ်မှာတော့စိုးညီထွေးရေးထားပြီးနီတာတည်ဆိုထားတဲ့လိပ်ပြာလုံးပါစီဆိုတဲ့တော်လိုင်းတည်သင်းလေးကိုနားဆင်ကြမှာဖြစ်ပါရဲ့ရှင်
Cause I simo maho to mane to ma minape pega ja
လည်းပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။